တော်ရရှိမှာကဗျာရခိုင်ပြည်နယ်မှာဒေသခံရခိုင်တိုင်းရင်းသားတွေနဲ့မွတ်စလင်လူမျိုးစုတွေအကြားနှစ်ပေါင်းများစွာငြင်းငြင်းချမ်းချမ်းအတူရှင်တွဲနေထိုင်လာခဲ့ရာက2012ခုနှစ်ဇွန်လအရောက်မှာရုတ်တရက်ပေါ်ပေါက်လာခဲ့တဲ့နှစ်ဖက်ပဋိပက္ခတွေဟာဒီကနေ့အထိမချုပ်ငြိမ်းနိုင်သေးပါဘူးနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကလည်းအမျိုးမျိုးသောဖိအားတွေတိုးမြှင့်ပေးနေကြပါအထူးသဖြင့်လူ့ရေးတန်းနဲ့ချီတဲ့မွတ်စလင်လူမျိုးစုတွေဟာ genocide လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်ခံရတယ်ဆိုပြီးပြောဆိုနေကြတာပါတကယ်တော့ genocide ဆိုတာလူမျိုးတစ်ခုကိုအစီအစဉ်ရှိရှိနဲ့မျိုးပြောင်းအောင်ပြစ်မှတ်ထားတပ်ဖြတ်ချေမှုန်းလေးရှိတဲ့နိုင်ငံတကာစစ်ရာဇဝမှုတွေမှာအမြင့်ဆုံးပြစ်မှုတစ်ခုလည်းဖြစ်ပါတယ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကစွပ်စွဲသလိုမြန်မာနိုင်ငံမှာပြစ်မှတ်ထားပြီးလူမျိုးတုံးတပ်ဖြတ်ချေမှုန်းမှုတကယ်ရှိမရှိနဲ့ပတ်သက်လို့ရခိုင်ဒေသကအထူးသဖြင့်မွတ်စလင်လူ့ရေးအထူးထက်ရှိတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဘူးသီးတောင်မောင်းတော်ဒေသခံမွတ်စလင်ခေါင်းဆောင်တချို့ကိုဆက်သွယ်မေးမြန်းခဲ့ရမှာတော့ဖြေဆိုဖို့ငင်းဆန်ကြပြီးပြည်ပကလူ့အခွင့်အရေးအဖွဲ့အစည်းတွေရိုဟင်ဂျာအရေးလှုပ်ရှားနေသူတွေကိုပဲမေးမြန်းဖို့အကြံပြုတိုက်တွန်းကြပါတယ်ပြည်ပကရိုဟင်ဂျာအရေးလှုပ်ရှားနေတဲ့ပုဂ္ဂိုလ်တွေလူ့အခွင့်အရေးအခြေခံအဖွဲ့အစည်းတွေကတော့မြန်မာအစိုးရဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတယ်ဆိုပြီးတော့ဒဇိုင်းမမတ်ပြောဆိုနေကြတာပါဒါပေမဲ့ဒီပြောဆိုချက်တွေကိုသဘောမတူနိုင်တဲ့နိုင်ငံတကာမြန်မာအရေးကျွမ်းကျင်သူတွေထက်မှာအမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက်အေရှားဆိုဆိုက်တီအာရှလူ့အဖွဲ့အစည်းနဲ့ဝါရှင်တန်ဒီစီမြို့တော်အခြေစိုက်အမေရိကန်ငြိမ်းချမ်းရေးသိပ္ပံ USIMB တို့မှအကြီးတန်းအကြံပေးအဖြစ်ဆောင်ရွက်နေသူ Miss Priscilla Clapley ပါဝင်ပါတယ်
No, they have no genocide. Well, that's a misuse of the word genocide.
မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုဆိုတာမရှိပါဘူး။နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတလွဲသုံးနေကြတာပါ
။ This is another good example of the international press and the international NGOs creating a problem.
ဒါကိုကြည့်မယ်ဆိုရင်နိုင်ငံတကာသတင်းမီဒီယာတွေနိုင်ငံတကာ NGO အဖွဲ့အစည်းတွေဟာလွန်လွန်ကဲကဲကိုအစွန်ရောက်တဲ့ဘာသာစကားအသုံးနှုန်းတွေကိုအသုံးပြုပြီးတော့ပြည်ထနာဖန်တီးနေကြတဲ့ရှိရပြည်ထနာကိုပိုးပြီးတော့စိုးအောင်လုပ်နေရဆိုတာပြစရာဥပမာကောင်းတစ်ခုပါပဲ။
ဒီပြဿနာဖြေရှင်းဖို့နိုင်ငံသားဖြစ်တဲ့ဖြစ်ထိုက်သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးဖို့လိုအပ်ပါတယ်။ဒီလိုလှုပ်ဆောင်ဖို့မြန်မာအစိုးရမှတာဝန်ရှိတယ်လို့ပဲဘင်္ဂလားဒေ့ရှ်အစိုးရမှလည်းတာဝန်ရှိပါတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံပေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကပြင်းပြင်းထန်ထန်ဖိအားပေးနေတဲ့နောက်တစ်ချက်ကတော့ရခိုင်ပြည်နယ်ကမွတ်စလင်တွေကိုတိုင်းရင်းသားအဖြစ်ထည့်သွင်းသတ်မှတ်ပြီးနိုင်ငံသားပြုခွင့်ပေးဖို့ပါ။ Miss Club ကတော့ဒီအချက်ကိုလည်းတဘောမတူဘူးလို့ဆိုပါတယ
် I don't think the international community has any right to determine who or who not or who
ညီမနိုင်ငံကလူမျိုးစုတွေကိုဘယ်သူကတော့ဖြစ်ဘယ်တိုင်းရင်းသားဖြစ်တဲ့နဲ့မဖြစ်တဲ့ဘူးမိမိတို့အလိုရှိတဲ့ဘယ်တိုင်းရင်းသားအုပ်စုတွေမှာထည့်တဲ့နဲ့မထည့်တဲ့ဘူးဆိုတာနိုင်ငံတကာအဖွဲ့အစည်းတွေမှာဆုံးဖြတ်ပိုင်ခွင့်မရှိပါဘူ
းဒီပြဿနာဖြေရှင်းနိုင်ဖို့အကြံပြုချက်တခုကိုလည်းသူကအခုလိုချပြသွားခဲ့ပါတယ
် Just remove ethnic identity from national IDs.It shouldn't be required. Going to cause more and more problems.
ဒီမှာတနိုင်ငံလုံးကအမျိုးသားမှတ်ပုံတင်ကပ်ပြားတွေမှာတိုင်းရင်းသားအမည်သတ်မှတ်ဖော်ပြချက်ကိုဖြုတ်ပယ်လိုက်ဖို့ပါပဲ။ဒါဟာတကယ်တော့မလိုအပ်ပါဘူး။ပြည်ထနာတွေတိုးလာဖို့ပဲရှိပါတယ်။တနိုင်ငံလုံးမှာတိုင်းရင်းသားလူမျိုးတွေဟာတစ်မျိုးနဲ့တစ်မျိုးရောရှက်နေတဲ့အတွက်ရှုပ်ထွေးလာနိုင်ပါတယ်။တိုင်းရင်းသား135မျိုးသတ်မှတ်လုဆောင်နေတာဟာနောက်ကိုပြန်သွားနေတဲ့ကိစ္စတစ်ခုပါ။ငြင်းချင်ရေးကိစ္စဆောင်ရွက်တဲ့ဆိုတဲ့အခါမှာလူနည်းစုတွေကိုဖိအားပေးပြီးတော့သူတို့မလို့ခြင်းတဲ့လူမျိုးစုအုပ်စုတွေမှာပါလာအောင်အာရမဖိအားပေးလှုပ်ဆောင်တဲ့ကိစ္စမျိုးတွေကလည်းပေါ်ပေါက်လာနိုင်ပါတယ်
။ဒါကတော့မြမရေးကျွမ်းကျင်သူ Miss Priscilla Club ရဲ့ကိုပိုင်အမြင်အယူအဆတွေပါ။အဲလောလောဆယ်မှာတော့ကမ္ဘာနိုင်ငံတရားစင်လောက်နဲ့ပတ်သက်နေတဲ့လှေစီးဒုက္ခတွေအရေးမှာဘင်္ဂလားဒေ့ရှ်နိုင်ငံကထွက်ခွာလာသူတွေယာနဲ့ချီပါဝင်လာတာကိုမြမအစိုးရကဖမ်းဆီးဖော်ထုတ်မှုတချို့ပြုလုပ်နိုင်ခဲ့တဲ့အတွေ့မြမနိုင်ငံပေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေရဲ့စွပ်စွဲပြောဆိုချက်တွေဖိအားပေးမှုတွေဟာအတန်အသင့်ရောကြလို့လာနေပါတယ်ခင်ဗျာ